ဒီပြည်တော်လွတ်တော်အဆောက်အုံကို drone နဲ့ရိုက်ခဖို့ပြင်ဆင်နေချိန်မှာဖမ်းဆီးခံရတဲ့နိုင်ငံခြားသတင်းထောက်တို့မြန်မာနိုင်ငံသားသတင်းထောက်တို့နဲ့ရင်မောင်းတို့ကိုဖမ်းဆီးထားတာဟာ၄ရက်ရှိနေပြီးမိသားစုနဲ့တွေ့ခွင့်မရသေးပါဘူး။ရှင်းနေနဲ့လည်းတွေ့ခွင့်မရသေးဘူးလို့မြန်မာသတင်းထောက်ရဲ့အကျိုးဆောင်ရှင်းနေကပြောပါရယ်။ဖမ်းဆီးထားတဲ့သူတွေကိုသွင်းကုန်ထုတ်ကုန်ဥပဒေပုံမှန်တွေနဲ့အမှုဖွင့်ထားပါရယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ကတင်ပြထားပါရယ်ရှင်။
အော်ဒီဝါ29ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်အဆောက်အုံဤမှာဝေထင်း drone လွတ်တင်ရိုက်ကူးဖို့ပြင်ဆင်နေတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့အပြင်ဘာသာပြန်ပြစ်လိုက်တာသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကောင်နိုင်စုအပါဝင်ရင်မောင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးသွင်းကုန်ထုတ်ကုန်ဥပဒေပုံမှရှင်းနဲ့အမှုဖွင့်ထားပါတယ်။ဖမ်းဆီးတာဒီကနေ့ဆိုရင်၄ရက်ရှိနေပြီဖြစ်ပါတယ်။ဖန်ဒီကံပြီးနောက်တနေ့စနေနေ့မှာချွေရမန်ယူစစ်စင်းနေတာပါစစ်စင်းနေတဲ့ကာလဖြစ်တဲ့အတွက်အပြင်လူနဲ့တွေ့ခွင့်မရဘူးလို့အမှုကိုကူညီလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံလွတ်လပ်တော်ရှေ့နေများအသင်းရဲ့နေပြည်တော်တာဝန်ခံတရားလွတ်တော်ရှေ့နေဦးခင်မောင်စောကပြောပါတယ
်ညာဆိုတရားသူကြီးကလည်းယမန်ယူထားတယ်ခင်ဗျာနော်အဲယမန်ယူထားတော့ယမန်ကသူကဘာနဲ့ယူထားသလဲဆိုတော့သူ့ကုန်ထုတ်ကုန်ဥပဒေပုံမှန်ရှေ့နဲ့ယူထားတယ်ခင်ဗျာယမန်ယူထားတယ်ပြီးတော့အဲ့ဒီဟိုဟာကအဲကိုအောင်နိုင်စိုးနဲ့တက္ကစီဒရိုင်ဘာနဲ့နှစ်ယောက်ကိုပြင်မနာရဲစခန်းအချုပ်မှာထားပါတယ်။ဟိုစင်ကာပူဂျာနယ်လစ်နဲ့အဲဒီမလေးရှားအမျိုးသမီးဂျာနယ်လစ်ကိုတော့နေပြီးတော့ဟိုမှာထားပါတယ်။အမှတ်၁ရဲစခန်းအချုပ်မှာထားပါတယ်ခင်ဗျာ။အဲသူတို့ကအခုယမန်ယူထားတဲ့အတွက်ကြောင့်ယမန်ကသူက14ရက်ယူလို့ရပါတယ်ခင်ဗျာ။14ရက်အတွင်းမှာတော့သူတို့ကိုဂျုံးကိုပြင်ပို့ရမယ်ပေါ့လေ။အစစ်အမှုရတယ်ကျွန်တော်ပြင်နေပြ under investigation လို့လည်းသူတို့ပြောတာပဲအဲ့ဒီအတွက်ကြောင့်အပြင်လူနဲ့သူတို့တွေ့ခွင့်မပေးနိုင်ဘူးခ
င်ဗျဒင်းတော်ကောင်းနိုင်စုနဲ့ရင်မောင်းတို့ကိုအချုပ်ချထားတဲ့အမှတ်5 US scan နဲ့စကန်မှုကစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးချိန်မှာမိသားစုနဲ့တွဲဆောင်ဝေးပေးမယ်လို့ပြောကြောင်းကောင်းနိုင်စိုးမိသားစုကိုစားလိုက်ပါဆောင်ရွက်ပေးနေတဲ့ကိုရဲထုကပြောပါတယ
်အဲဒီလိုမျိုးလည်းကုတင်ကြည့်ရပါဘူးဟိုစကန်မှုအမှတ်5စကန်မှုကပြောပါတယ်သူတို့ဒီအဲ investigation လုပ်ပြီးတဲ့ချိန်ကျရင်တော့ပြည်ပြနေဒါနဲ့ဟိုအချိန်အားဖြစ်တဲ့တွင်ဟိုတက်တမောမပြောနိုင်ဘူးလို့ပြောပါတယ်ကျွန်တော်အဲ့ဒီတော့မှယမန်ယူလာတဲ့ကာလတည်းမှာစုံစမ်းစစ်ဆေးနေရပြီးတော့ဒီအပြင်ဟိုဘာမှထုတ်ဖော်ပြောတာမရှိသေးဘူးねဟုတ
်ဒင်းတို့တွေကလွတ်တော်အဆောက်အအုံမှာ waiting room ရင်လွတ်တယ်မို့လုပ်နေခြင်းဖန်ဆီးခံရတာဖြစ်ပါတယ်အခုလိုလုံုံရေးအထူးသတိထားတဲ့နေရာမျိုးမှာ waiting drone မလို့ရဆိုတဲ့ကန့်သက်ချက်မျိုးရှိသလားလို့သတင်းမီဒီယာကောင်စီကကွန်မြူကိုမေးတော့
ကျွန်တော်ကဒီခါမှဟိုမကြားဘူးအဲ့ဒုံးတုံးပြည့်တဲ့နေရာကနေကန့်သက်ထားတယ်ဆိုတော့ဟိုဖျားလိုမျိုးစေကုံဖျားလိုမျိုးမှာကန့်သက်တယ်ဆိုတဲ့ဟာမျိုးတော့ဟိုမီဒီယာထဲမှာလည်းပါဘူးရဲ့အဲ့ဒါတော့ကြားဘူးတယ်ဒါပေမဲ့လွတ်တော်လို့နေရာမျိုးမှာတော့မကြားဘူးဟုတ်တယ်သတိပေးရတာအသိပေးတာကအဲ့ဒါမျိုးမကြားဘူးဟုတ်
ဖန်စီခံရတဲ့နိုင်ငံသားသတင်းတော်နှစ်ယောက်နဲ့ပတ်သက်လို့တော့သက်ဆိုင်ရာတန်ရုံးတွေကိုအကြောင်းကြားထားတယ်လို့မြန်မာနိုင်ငံအစိုးရကသတင်းထုတ်ပြန်ထားပါတယ်။သူတို့ကိုတွင်းကုန်ထုတ်ကုန်ပုံမှန်ရှိတဲ့ဖန်စီကားဖြစ်ပြီးအဲ့ဒီပုံမှန်တွေအပြည့်ရှိကြောင်းတွေ့ရှိရင်ထောင်ဒဏ်3နှစ်ဖြစ်စေငွေဒဏ်ဖြစ်စေချမှတ်နိုင်တဲ့ပုံမှန်တစ်ခုဖြစ်ပါတယ်ခင်ဗျာ။